မြမရေအာဆီယံဥဆောင်ဖြစ်ရှင်းနိုင်အောင်ကုလနဲ့နိုင်ငံတကာကဝိုင်းကူပေးတာကိုကျေးဇူးတင်ပါတယ်လို့အာဆီယံကပြောလိုက်ပါတယ်။အာဆီယံအတွင်းမှုချုပ်ဒေါက်တာခေါ်ခင်ဟွန်ဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာသူကိုယ်စားလှယ်နော်လင်းဟေဇာနဲ့အာဆီယံအတွင်းဝင်ရုံးမှဒီနေ့လက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရေးဆွေးနွေးရမှာအခုလိုပြောလိုက်ကြပါ။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ကူညီပံ့ပိုးပေးမှုတွေနဲ့မြမရေးမှာအာဆီယံကဥဆောင်ဖြစ်ရှင်းခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ပါတယ်လို့အာဆီယံအတွင်းမှုချုပ်ကပြောခဲ့တယ်လို့အာဆီယံအတွင်းဝင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဆွေးနွေးခဲ့တာတွေနဲ့မြမရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ရင်းနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌရဲ့မြမဆိုင်ရာထူးကိုယ်စားလှယ်နဲ့အတူလက်တွဲဆောင်ရွက်ရေးတွေပါဝင်တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြမရေးအာဆီယံဘုံသဘောတူညီချက်ကို2021ခုနှစ်အပြီးမှာချမှတ်ခဲ့တာကြောင့်အခုဆိုရင်နှစ်နှစ်ပြည့်ခဲ့ပြီးအာဆီယံအနေနဲ့မြန်မာစစ်ကောင်စီဘက်ကလက်တွေ့လုပ်ပေးရေးရုံးကန်ကြိုးပမ်းနေရချိန်မှာအခုလိုအာဆီယံကခြေစူးတင်လိုက်တာပါခင်ဗျာ